တိဘက်ဒေသမှာတရုတ်အုပ်ချုပ်မှုကိုကန့်ကွက်တဲ့အနေနဲ့တနင်္ဂနွေနေ့ကအသက်18နှစ်အရွယ်တိဘက်မိမရွယ်ကလေးတူဖြစ်တဲ့ဝမ်ချန်ဂျီကကိုကိုကိုမိရှုပ်ပြီးဆန္ဒပြခဲ့ပါတယ်။သူမတကလုံးမိတော်တွေနဲ့ဖုန်နေချိန်မှာတိဘက်ဖုန်တော်ကြီးဒလိုင်းလာမကိုထောက်ခံကြောင်းနဲ့တိဘက်လွတ်မြောက်ဖို့ကြွေးကြော်သံတွေအော်ဟစ်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။သူဟာအဲ့ဒီနေရာမှာပဲပွဲချင်းပြီးတည်ဆုံသွားခဲ့တာပါ။သူမိရှုပ်ဆန္ဒပြခဲ့တဲ့နေရာကိုတိဘက်ဖုန်တော်ကြီးတွေအပါအဝင်တိဘက်လူမျိုး3000လောက်လာရောက်စုဝေးခဲ့ကြပြီးဆုတောင်းစာတွေရွတ်ဆိုခဲ့ကြပါတယ်။စနေနေ့ကလည်းငယ်ရွယ်တဲ့တိဘက်ဖုန်တော်ကြီးနှစ်ပါးကိုကိုကိုမိရှုပ်ပြီးတရုတ်အုပ်ချုပ်မှုကိုဆန္ဒပြရင်တည်ဆုံခဲ့ရပါတယ်။တရုတ်နိုင်ငံအနောက်ပိုင်းမှာ2009ခုနှစ်ကစပြီးတိဘက်တွေကိုကိုကိုမိရှုပ်အဆုံးစီရင်ဆန္ဒပြမှုပေါင်း65ခုဖြစ်ပွားခဲ့ပြီးနိုဗ ెంబ ာလတက်လာတဲ့မှာပဲ28ကြိမ်ဖြစ်ပွားခဲ့တာပါတရုတ်နိုင်ငံမှာလုံခြုံရေးတွေထူးထူးထပ်ထပ်ချထားတဲ့ကြားကပဲတရုတ်အုပ်ချုပ်မှုကိုဆန့်ကျင်ဆန္ဒပြမှုတွေနဲ့အတူကိုကိုကိုမိရှုအဆုံးစီရင်မှုတွေပိုးပြီးတိုးလာခဲ့ပါတယ်တနင်္ဂနွေနေ့ကစီရှွမ်းခရိုင်မှာတရုတ်ဆန့်ကျင်ရေးအတွက်မိရှုဆန္ဒပြကြဖို့အတွက်လှုံ့ဆော်ခဲ့တယ်လို့ဝန်ခံခဲ့တဲ့တရုတ်ဖုန်တော်ကြီးတစ်ပါးနဲ့သူ့ရဲ့တူတယောက်ကိုဖမ်းဆီးမိခဲ့တယ်လို့တရုတ်အစိုးရသတင်းစာကရေးပါတယ်အဲ့ဒီဆန္ဒပြပွဲမှာတော့3ဦးသေဆုံးခဲ့ရပါတယ်